ပုံမှန်ဆက်ရှိကိုအသုံးချပြီးတော့ဒီလူခွင့်ချိုးဖောက်မှုတွေဆက်လက်ကျူးလွန်နေတယ်ဆိုပြီးတော့လေ APB ကနေပြီးတော့စာတန်းတစ်ဆောင်ဒီနေ့ထွက်လာတာတွေ့ရလို့ပါအဲ့ဒီစာတန်းနဲ့ပတ်သက်ပြီးနည်းနည်းပြောပြပါအောင်ဆို
တော့အဓိကကတော့ကျွန်တော်တို့ဒီပုံမှန်ဆက်ရှိကဒီလူတို့ရဲ့လူရကဆန္ဒပေါ်ထုတ်ခွင့်တွေကိုအထိမှတူရတဲ့အောင်လို့ပေါ်ရအားဖြင့်တွေ့ရတယ်ပေါ့တို့လို့လည်းတကယ်တော့အရင်းတရားမှာတော့နိုင်ငံရေးလှုပ်ရှားတဲ့လူတွေလူခွင့်ရေးလှုပ်ရှားတဲ့လူတွေကိုချုပ်ချယ်တာတွေကတ်တတ်တာတွေအပြစ်ပေးတာတွေရောင်းမြူပြီးတော့လှုပ်ဆောင်နေတဲ့ပုံမှန်လို့ကျွန်တော်တို့ KBD တွေတော့မြင်ပါတယ်နောက်တစ်ခါနိုင်ငံတကာစာကြီးစာညွှန်းနဲ့လည်းတော်တော်ကိုမကိုက်မိတဲ့အခြေအနေမျိုးတွေဖြစ်တယ်ဒီပါကျွန်တော်တို့ဒီပုံမှန်ဆက်ရှိနေပတ်သက်ပြီးထုတ်ရတာကလည်းကျွန်တော်နိုင်ငံမှာပြုလို့တောင်းရည်လှုပ်နေတဲ့အခါမှာဒီလိုမျိုးတီလူတို့ကိုအကျုံးမပြုနိုင်တဲ့ဒီလိုပုံမှန်ဆက်ရှိမျိုးတွေပေါ့နော်ကဲတက်တဲ့ဆိုတဲ့ကိစ္စကိုကျွန်တော်ပြည်သူတွေလည်းသိနေတယ်နိုင်ငံတကာလည်းသိနေတယ်ထို့နည်းတူပါပဲအစိုးရအာဏာပိုင်လူကျွန်တော်သိနေကြပါတယ
်ဆိုတော့အဲ့ဒီပုံမှန်ဆက်ရှိနဲ့အခုအရေးယူခံနာရတဲ့အစုစုပေါင်းဘယ်လောက်လောက်တွေ့ရလဲခင်ဗျာ
2012ခုနှစ်ဇူလိုင်လကနေပြီးတော့အခုထိဆိုလို့ရှိရင်အလုံးပေါင်း128ဦးရှိပါတယ်128ဦးကတရားစွဲခံရတဲ့လူတွေမှုကြီးဆိုင်ရတဲ့လူတွေထောက်ကြခံတဲ့လူတွေအလုံးပေါင်းပေါ့26ဦးကပုံမှန်ဆက်ရှိနဲ့ဖမ်းဆီးခံရပြီးတော့ထောက်ကြခံရတယ်အခုလောလောဆယ်အယောက်30ကအကျဉ်းဆောင်လောက်ကရှိနေပါတယ်
အဲ့တော့ဒါဖြင့်ဒီပုံမှန်ဆက်ရှင်နဲ့အရေးယူခံရတဲ့လူတွေကိုနိုင်ငံရေးအကျဉ်းသားတွေအဖြစ်နဲ့တာ ABB ကသတ်မှတ်လားခင်ဗျာ
ကျွန်တော်တို့ကဘာကြောင့်ပုံမှန်ဆက်ရှင်တက်လဲဆိုတော့ကိစ္စကိုလည်းကျွန်တော်တို့ကတော့ပြန်ပြီးစဉ်းစားနေတယ်လောလောဆယ်ကတော့ကျွန်တော်တို့ကလူခွင့်ရေးအတွက်စာသာထုတ်ပေါ်တဲ့လူတွေကိုယ့်ခွင့်ရေးအတွက်စာသာထုတ်ပေါ်တဲ့လူတွေကိုတော့အဲ့လိုမျိုးပုံမှန်ဆက်ရှင်နဲ့ဖန်ဆီးထိန်းသိမ်းမယ်ဆိုလို့ရှိတော့ကျွန်တော်တို့အနေနဲ့တော့နိုင်ငံရေးအကျဉ်းသားအဖြစ်သတ်မှတ်ထားပါတယ်
ဟုတ်ကဲ့ဘာလို့ဆိုတော့အခုဒီရက်ပိုင်းမှာလည်းကျွန်တော်တို့ကြားတယ်လေနိုင်ငံရေးအကျဉ်းသားလို့သတ်မှတ်ဖို့အတွက်ကိုဘယ်လိုပုံမှန်တွေကိုရည်ညွှန်းမလဲဆိုတာမျိုးအစိုးရဘက်ကလည်းလက်ကျန်နိုင်ငံရေးအကျဉ်းသားစီစီကော်မတီကိုလေမေးရတယ်ဗျာညာကြားတော့လေဒီနှစ်မကုန်ခင်မှာလည်းနိုင်ငံရေးအကျဉ်းသားတွေအကုန်ပြန်လှုပ်ပေးမယ်ဆိုပြီးတော့သမ္မတဦးသိန်းဆရာလည်းဒီနိုင်ငံကမှလည်းပြောရဆိုတာတွေရှိတာဟုတ်အဲ့လိုဆိုတော့ပြန်လှုပ်ပေးတဲ့အခါမှာအခုနောက်ပိုင်းဒီပုံမှန်18တင်တဲ့အရေးယူခံထားတဲ့သူတွေရောအခြေအနေဘယ်လိုရှိမလဲပေါ့ဗျာအဲ့ဒါကိုနည်းနည်းသိချင်တာပါ
ဟုတ်ကဲ့အဲ့ဒါလေးကိုလည်းကျွန်တော်တို့အစိုးရနဲ့ကောကျွန်တော်တို့ဟိုနိုင်ငံရေးအကျဉ်းသားတွေနဲ့တက်တက်ပြီးတော့လှုပ်ရှားဆောင်ရွက်နေတဲ့ရပ်ဖက်အဖွဲ့အစည်းပါတီတွေနဲ့လည်းကျွန်တော်တို့ဒီနိုင်ဆောင်ရွက်နေတာလည်းရှိပါတယ်ဒီရပ်ပန်းတွေအတွင်းမှာတော့အဖြေတစ်ခုခုထွက်လာလိမ့်မယ်ထင်ပါတယ
်ဒီမြန်မာနိုင်ငံအနေနဲ့ကြားတဲ့ခါကျတော့ဘယ်ပုံမှတွေနဲ့ထောင်ကြတာဟာနိုင်ငံရေးအကျဉ်းသားဖြစ်ပါတယ်ဆိုတာမျိုးသတ်မှတ်ဖို့လွယ်လွယ်ကူကူဖြစ်နိုင်ပါမလား
ဟုတ်ကဲ့ဟိုကျွန်တော်တို့6980ခုနှစ်လောက်တုန်းကတော့နိုင်ငံရေးအကျဉ်းသားဆိုတော့ပုံမှန်လေးကိုတရားရေးအဖွဲ့ကတပြီးတော့နိုင်ငံတော်မေးတယ်နိုင်ငံတော်ကနေပြီးတော့တရားဥပဒေကြီးရေးကိုပြန်မေးတာရှိပါတယ်အဲ့လိုပြန်ပြန်လာမေးတဲ့အခါမှာတော့ပုံမှန်လေးတော့ထွက်လာပါတယ်ဒါ့ပေမဲ့ကျွန်တော်တို့ဒီဘက်ခင်မာကဆွဆွဲပြီးတော့ထောက်ကြတဲ့ပုံမှန်လေးရှိပါတယ်ဒါ့ပေမဲ့တကယ်တမ်းဒီဆွဆွဲမှုကသူတို့ပြစ်မှုကျူးလွန်တာမဟုတ်ပဲနဲ့တက်တဲ့ထောင်ချနိုင်ဖို့အတွက်ဆွဆွဲတဲ့ကိစ္စတွေအများကြီးပါတယ်ဥပမာမူရင်းစီပါနဲ့ဖမ်းတဲ့ကိစ္စတွေရှိတယ်လောင်းစားမှုနဲ့ဖမ်းတဲ့ကိစ္စတွေရှိတယ်နောက်တစ်ခါကာယူတက်မှုဆိုတဲ့ပုံမှန်လေးနောက်တစ်ခါဒီလိုပစ္စည်းအလဲသုံးစားလုပ်တယ်ဆိုတဲ့မှုတွေနိုင်ငံကြောင်းဝင်တရားမဝင်ဆက်ဆံရတဲ့မှုတွေအဲ့ဒါလေးကကျွန်တော်တို့အများကြီးရှိနေတဲ့ခါကျတော့ကျွန်တော်တို့အနေနဲ့ကတော့ဒီလူကနိုင်ငံရေးလှုပ်ရှားဒီနေ့ဖက်စီကရဲထောက်ကြရတဲ့ဆိုလို့ရှိရင်တော့ကျွန်တော်ကဘယ်ပုံမှန်ပဲတက်ပြီးဖြစ်စေနိုင်ငံရေးအရှင်းသားအဖြစ်ကျွန်တော်တို့ကတော့သတ်မှတ်ပါတယ်။ဒါကြောင့်မို့လို့လည်းအကျန်နေတဲ့နိုင်ငံရေးအရှင်းသားတွေကနိုင်ငံရေးပုံမှန်မဟုတ်ဘူးဖြစ်နေတဲ့အခါကျတော့ဒီလူတွေကတကယ်တမ်းနိုင်ငံရေးလှုပ်ရှားခဲ့တဲ့လူတွေကအကျန်သားလက်နက်ကိုင်အဖွဲ့အစည်းရပဲဖြစ်ဖြစ်တခြားပါတီရပဲဖြစ်ဖြစ်သူတို့ရဲ့အဖွဲ့ဝင်တွေလားဆိုတဲ့စိတ်ဓာတ်မျိုးကိုကျွန်တော်တို့ကပြန်ပြီးတော့ဖြစ်စ်နေတဲ့အခါကျတော့တကယ်တမ်းနိုင်ငံရေးနဲ့ပတ်သက်ပြီးတော့အဲ့ဒါနဲ့ထောက်ကြရဆိုတော့ကျွန်တော်တို့ကတော့ဒီလူတွေကိုလှုပ်ပေးဖို့နိုင်ငံရေးစစ်သားတွေအပြင်မှာပြူဖို့အတွက်ကျွန်တော်တိုက်တွန်းသွားမှာပ
ါဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အားလုံးဒီ ABB စီရင်ရဆိုလို့ရှိရင်အခုလက်ကျန်နိုင်ငံရေးကျင်းသားဘယ်နှယောက်ရှိလဲခင်ဗျာ
အခုလောလောဆယ်တော့ကရားနဲ့18ယောက်ရှိပါတယ်
အဲ့18ယောက်မှာအခုခုနပြောရတဲ့ဒီပုံမှန်18နဲ့ဖန်စီထောင်ချခံထားတဲ့သူတွေရောပါလားခင်ဗျာ
ဟုတ်မပါသေးဘူးခင်ဗျာအဲ့ဒါအရင်ဆက်လာတဲ့လူတွေပဲရှိစနေတာပါအခုကျတဲ့လူတွေထဲမှာတော့လာတယောက်ပဲကျွန်တော်ကျော်ရယ်တက်ပြီးကြတာရှိပြီလေဆိုတော့တန်တဲ့လူတွေကဒီလောက်မှချတဲ့လူတွေနဲ့အဲ့ဒီတော့ကျွန်တော်တို့ကဒီဥစ္စာကိုဒီလောက်လောက်မှကျွန်တော်တို့နိုင်ငံရေးစစ်သားစီရေးကော်မတီကိုတက်ကြဖို့လုပ်နေတာပါ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျဟုတ်